ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ ASEAN ထိပ်သီးစည်းဝေးကတော့ဒီကနေ့ပဲအဆုံးသတ်မှာပါ American သမ္မတ Donald Trump နဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte တို့နှစ်ဦးမနေ့ကတွေ့ဆုံခဲ့ကြပြီးတော့မူရစေဝါတက်ဖြစ်ရေးအကြံဖက်ဝါဒတက်ဖြစ်ရေးနဲ့ကုံသွေးရေးစတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်သမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်ကိုလည်းဒီနေ့ပဲအဆုံးသတ်တော့မှာဖြစ်ပါတယ်ဒါကြောင့်ဒီအကြောင်းအပြည့်စုံကိုကိုရောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။အာဆီယံအစ်တောင်အာရှနိုင်ငံများအတွင်းနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဆက်ဆံရေးနှစ်ပေါင်း40ပြည့်ထိမ့်မှတ်အခမ်းအနားကိုလည်းဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတော့အာဆီယံဒေသတွင်းနိုင်ငံတွေကိုလွတ်လပ်ပြီးတော့ခိုင်မာအားကောင်းမှုတွေရှိစေချင်တယ်လို့သမ္မတထရမ့်ကပြောပါလိမ့
် So we want our partners in the region to be strong independent
အာဆီယံဒေသအတွင်းကအမေရိကန်ရဲ့လူဖော်ကမ်းပြနိုင်ငံတွေကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်နဲ့အပြီးကိုကင်းပြီးတော့အားကောင်းခိုင်မာမှုရှိစေချင်ပါတယ်အောင်မြင်ကြီးပွားမှုတွေရှိစေချင်ပါတယ်ကိုယ့်နိုင်ငံရဲ့ရည်ရွယ်ချက်တွေအတိုင်းဖြစ်လာအောင်လှုပ်ဆောင်နိုင်စေချင်ပါတယ်ဒီချက်တွေကကျွန်တော်တို့ရှုမြင်တဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေအတွက်အဓိကအချက်တွေပါပဲ
ဖိလစ်ပိုင်သမ္မတဒူတာတေကလည်းဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုနဲ့အာဆီယံအမေရိကန်ဆက်ဆံရေးတို့ဟာဆက်ဆံနေတယ်လို့ဆိုပါတယ
် And the future of ASEAN US ties and for regional peace
အာဆီယံနဲ့အမေရိကန်ဆက်ဆံရေးအနာဂတ်ကအဆုံးမှာတော့ဒေသတွင်းငြိမ်းချမ်းမှုနဲ့တည်ငြိမ်မှုတွေတွေ့ပါပဲအာဆီယံတင်းရဲ့ငြိမ်းချမ်းရေးနဲ့အောင်မြင်မှုတွေနှစ်ပေါင်း50ပြည့်ထိမ့်မှတ်ဆင်းပါနေတဲ့အချိန်မှာသမ္မတ Trump ကျွန်တော်စီကိုရောက်ရှိလာတာဖြစ်ပြီးတော့အားကိုရတဲ့လုပ်ဖို့ကံတဲ့နိုင်ငံစစ်ကြောင်းလက်တွေ့ပြသတဲ့အနေနဲ့ရောက်ရှိလာခဲ့တာပါအမေရိကန်နဲ့အာဆီယံနိုင်ငံတွေအတွင်းဆက်ဆံရေးကိုနိမ့်နိမ့်ကပ်ကပ်ရှိနေအောင်မဟာဗျူဟာမြောက်မိဖက်နိုင်ငံဖြစ်အောင်ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုမျှဝေပြီးတော့လှုပ်ဆောင်နေပါတယ်လို့သမ္မတဒူတာတေကပြောခဲ့တာပါဖိလစ်ပိုင်နိုင်ငံတွင်းမူရစ်ဆေးဝါးတိုက်ဖျက်ရေးမှာလူတွေထောင်ထဲချပြီးတော့တတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအငင်းပွားစရာတွေနဲ့နာမည်ကြီးနေတဲ့ဖိလစ်ပိုင်သမ္မတဒူတာတေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မတွေ့ဆုံခင်ကတည်းကသူတို့နှစ်ဦးတွေ့ဆုံကြမယ့်အရေးကိုအများကစိတ်ဝင်စားရှိနေခဲ့ကြတာပါမနေ့ကသမ္မတနှစ်ဦးရဲ့မိနစ်40ကြာတွေ့ဆုံမှုအတွင်းဖိလစ်ပိုင်နိုင်ငံကမူရစ်ဆေးဝါးတိုက်ဖျက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အကြမ်းမြင့်သဘောပြောဆိုမှုတွေရှိခဲ့တယ်လို့သမ္မတအင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်။ဒါပေမဲ့ဖိလစ်ပိုင်သမ္မတဒူတာတေရဲ့ပြောခွင့်ရပုဂ္ဂိုလ်ဟာရီရော့ကတော့သမ္မတနှစ်ဦးရဲ့ပြောဆိုမှုတွင်မှာလူခွင့်ရေးအကြောင်းကိုထည့်မပြောသလိုလူတွေအများပြတ်တတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းထည့်မပြောဘူးလို့ဆိုပါတယ်။သမ္မတထရမ့်ရဲ့ဆက်နှစ်ရကြာအာရှ၅နိုင်ငံအတွင်းအဓိကလွှမ်းမိုးထားတဲ့အကြောင်းအရာကတော့မြောက်ကိုရီးယားရေးပါပဲ။အာဆီယံဝန်ကြီးတွေနဲ့သမ္မတထရမ့်ကတူးချင်းစီတေးတန့်တွေ့ဆုံမှုတွေလည်းလုပ်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်ထမ်ဘော့ကလည်းမြောက်ကိုရီးယားရဲ့အနေအကိုအတူတူကရင်ဆိုင်သွားကြမယ်လို့ပြောပါတယ
်။ We've got the same values and the same focus on ensuring that the North Korean
ကျွန်တော်ဒေတာတွင်းမှာဖြစ်ပေါ်နေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့ရန်စမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အယုံဆိုင်မှုနဲ့သဘောထားတွေကအတူတူပါပဲ။ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကဒေသတွင်းနိုင်ငံတွေကပြည်သူတွေအတွက်အခြေခံကျတဲ့အချက်တွေပါပဲ။မြောက်ကိုရီးယားပြဿနာကိုဖြေရှင်းရေးမှာကျွန်တော်တို့တူထိုင်ပြီးအသေးစားလှုပ်ဆောင်ကြမှာပါ
။သမ္မတထရမ့်ရဲ့အာရှခီးစဉ်မှာမြောက်ကိုရီးယားအရေးပြင်အမေရိကန်နဲ့အာရှနိုင်ငံတွေအကြားစီးပွားရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်မှုကိစ္စတွေကိုလည်းအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့တာပါ။အမေရိကန်ကိုသူပြောင်းရောက်တဲ့အခါမှာမြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့အရေးကြီးတဲ့ညင်ညာချက်တစ်ခုဗုဒ္ဓဖုနဲ့မနေ့ကကြရင်ထုတ်ပြန်မယ်လို့လည်းသမ္မတထရမ့်ကပြောလာပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာလူတိုင်းကတော့သမ္မတထရမ့်ကိုသဘောကျထောက်ခံနေကြတာတော့မဟုတ်ပါဘူး။ထောင်နဲ့ချီတဲ့သမ္မတထရမ့်ဆန့်ကျင်သမားတွေအမေရိကန်မလိုလားတဲ့ဆန္ဒပြသမားတွေနဲ့အဓိပ္ပာယ်ရုပ်နေနေရဲတပ်ဖွဲ့တွေအကြားထိတ်တက်ရင်ဆိုင်မှုတွေမနေ့ကဖြစ်ပွားခဲ့ပါသေးတယ်။အဲဒီမှာဆန္ဒပြသမားတွေကိုနံပါတ်တုပ်တွေနဲ့ရိုက်မီတပ်ပိုက်တွေနဲ့ပက်ပြီးတော့လူစုခွဲခဲ့ရတယ်လို့တချို့တွေလည်းဖမ်းဆီးခံခဲ့ရပါတယ်။